ပြောင်းနေတဲ့မလေးရှားလေကြောင်းလိုင်းလေယာဉ်ကိုအိန္ဒိယသမုဒ္ဒရာတောင်ပိုင်းမှာလိုက်ပြီးတော့ရှာနေတဲ့တရုတ်သမောတစီကပင်းစစ်ဂနယ်တန်ကိုကြားနေရတယ်လို့တရုတ်နိုင်ငံကဒီကနေ့ပြောလိုက်ပါတယ်ဒီအတန်းဟာပြောင်းနေတဲ့လေယာဉ်ရဲ့လေယာဉ်ပြန်တက်မှုမှတ်တမ်းတင်ကြိယာ black box ကထုတ်လွှတ်နေတဲ့အတန်းဖြစ်နိုင်ပါတယ် signal တန်ကိုတစ်စက္ကန့်မှာ 38.5 kHz တစ်ချိန်ကြားရတယ်လို့တရုတ်အစိုးရပိုင်းရှင်းဟွာသတင်းကဖော်ပြပါတယ်ဒီချိန်နှုန်းဟာရေအောက်ရောက် black box တွေကနေထုတ်လွှတ်တဲ့နိုင်ငံတကာစံသတ်မှတ်ထားတဲ့ radio frequency ချိန်နှုန်းဖြစ်ပါတယ်တကယ်သာ black box က signal ဖြစ်တယ်ဆိုတာအတည်ပြုနိုင်ပြီဆိုရင်ခရီးသည်နဲ့လေယာဉ်အမှုရန်239ယောက်စုစုပေါင်းပါသွားတဲ့လေယာဉ်ဘာဖြစ်ခဲ့တယ်ဆိုတဲ့အဖြေကိုရှာနိုင်မှာဖြစ်တယ်လို့ကြွမ်းကျင်သူတွေကပြောပါရယ် black box signal ကိုဖမ်းယူနိုင်မဲ့စက်ကရီယာတက်သင်းမော်တွေစစ်သုံးတဲ့ပုဂ္ဂလိကသုံးလေယာဉ်တွေကို Australia နိုင်ငံ Perth မြို့ရဲ့အနောက်ဖက် mine 1000ကျော်မှဖြန့်ကျက်ပြီးတော့ဒီကနေ့စနေနေ့မှလည်းရှာဖွေနေကြပါရယ်မကြခင်ဂျပန်အတွင်းမှာပဲအဲ့ဒီ black box ရဲ့ battery ကုန်သွားတော့မှမို့ရှာဖွေရေးကိုတိုးမြင့်ပြီးတော့လုံနေကြတာပါ ping လို့ပြောကြတဲ့ signal ထုတ်လွှတ်ပေးနေတဲ့လေယာဉ်ပြန်တမ်းမှုမှတ်တမ်းတင်ကြိယာရဲ့ battery ဟာတနင်္လာနေ့လောက်အထိပဲခံတော့မယ်လို့တာဝန်ရှိသူတွေကခန့်မှန်းထားပါတယ် Kuala Lumpur မြို့ကနေပြီးတော့ Beijing မြို့စီအတွားလမ်းမှလေယာဉ်ပျောက်သွားတာတနင်္လာနေ့မှာရပ်ပေါင်း30ပြည့်မှဖြစ်ပါတယ်ရှင်